မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့အပယ်ပွဲမှာမိတ်ဆက်ခဲ့တဲ့ထုတ်ကုန်များအကြောင်းဆိုတဲ့သတင်းငွေကြေးဆိုင်ရာပညာရဲ့အကြောင်းအခမဲ့လေ့လာနိုင်မဲ့အွန်လိုင်းသင်တန်းပြုလုပ်မယ်ဆိုတဲ့သတင်းရာသီဥတုပြောင်းလဲမှုသတင်းအချက်အလက်စင်တာကဏ္ဍကို Facebook ထည့်သွင်းဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အပယ်ပွဲမှာမိတ်ဆက်ခဲ့တဲ့ထုတ်ကုန်များသတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အပယ်ဟာစက်တင်ဘာလ15ရက်မှာပြုလုပ်ခဲ့တဲ့ Virtual ပွဲမှာထုတ်ကုန်တစ်တွေကိုမိတ်ဆက်ခဲ့ပါတယ်အပယ် CEO က Apple Watch နဲ့ iPad အသစ်တွေကိုမိတ်ဆက်လိုက်ပါတယ်ပွဲမှာ Apple Watch Series 6 Apple Watch SE A40 Bionic Chips ပါဝင်တဲ့ iPad Air ဒီဇိုင်းသစ်နဲ့မျိုးဆက်6ခုမြောက် iPad ကိုလည်းပြသခဲ့ပါတယ်ဒါအပြင်ကောလာဟာလထွက်နေတဲ့ Apple One Bundle ဝင်ဆောင်မှုကိုလည်းမိတ်ဆက်လိုက်ပါတယ်Apple Arcade, Apple TV Plus, iCloud, Apple Music နဲ့အခြားဝင်ဆောင်မှုအပြင် Fitness Plus တက်လဲပါဝင်တဲ့ Apple One ကတော့$14.95 စတင်ပါမယ်။ Apple ကလာမယ့်အပတ်အတွင်း iPhone အသစ်ကိုမိတ်ဆက်မယ်လို့အတည်ပြုခဲ့ပါတယ်။ iPhone 12ကို October 23ရက်ဒါမှမဟုတ် 14 ရက်မှာမိတ်ဆက်နိုင်ပါတယ်။ Apple ရဲ့ Operating System အသစ်တွေဖြစ်တဲ့ iPad OS 40, iOS 40, Watch OS 7နဲ့ TV OS 40ကတော့စတင်ဖြန့်ချိနေပြီဖြစ်ပါတယ် iPad တစ်ကိုမမိတ်ဆက်တာ10နှစ်ကြာမြင့်ခဲ့ပါပြီအခုမိတ်ဆက်လိုက်တဲ့ iPad ကတော့ A12 Bionic Processor ကိုအသုံးပြုထားပြီးတော့$329နဲ့စတင်ရောင်းချပါမယ်ကြိုတင်မှယူနိုင်ပြီးတော့တောက်ကြနေမှာတင်ဖို့ရောင်းချသွားပါမယ် iPad Air အသစ်ကိုလည်းမိတ်ဆက်ခဲ့ပြီးအယောင်ကတက်တက်အတိုင်းပုံဖော်ထားပါတယ်မျက်နှာပြင်အရွယ်အစားကတော့ 10.6 လက်မှာ Liquid Retina Display နဲ့ Power Cloud မှာလည်း Touch ID ကိုအသုံးပြုထားပါတယ် iPadမှာတော့ 5 nanometer A40 Bionic Chips ပါဝင်ပြီးတော့6ခုနဲ့ GPU 64ခုပါဝင်လာပါတယ်။အော်တိုဘာလာမှာတော့$969နဲ့စတင်ရောင်းချပါမယ်။အပယ်ဟာ WWDC မှာကြေညာခဲ့တဲ့ Watch OS 7ကိုအသေးစိတ်မိတ်ဆက်သွားပါတယ်။ Apple Watch Series 6ထုတ်ကုန်သစ်မှာလည်းအယောင်နဲ့ Fitness အသစ်တွေပါဝင်လာပါတယ်။ဒါအပြင် Always On Display နဲ့သွေးအောက်ဆီဂျင်ဒါမှမဟုတ် SP02 အပါဝင်ချမ်းမာရေးလုံဆောင်ချက်တွေပါဝင်လာပါတယ် Watch Series 6မှာတော့ A30 အခြေခံ processor အသစ်ပါဝင်လာပါတယ်လက်ပတ်ကြိုးကလည်းဒီဇိုင်းအသစ်ဖြစ်ပါတယ် Watch Series 6ကိုတော့$399နဲ့စတင်ရောင်းချပြီးတောက်ကြနေမှာတင်ဖို့ရောင်းချပါမယ် Apple က Family Standard ဆိုတဲ့လုံဆောင်ချက်ကိုထည့်သွင်းထားပါတယ် Apple Watch SE ကတော့မျက်နှာပြင်ပုံမှုကြီးမားပြီးတော့ဈေးနှုန်းကတော့$299ပဲရှိပါတယ်ဒါ့အပြင် Apple Watch မှာအသုံးပြုနိုင်တဲ့ Fitness Plus ကတော့လာစင်ကြီးပေးသွင်းအသုံးပြုရတဲ့ဝင်ဆောင်မှုဖြစ်ပြီးတော့တစ်လကို $9.99ကျတင်ပါမယ်ဆက်လက်ပြီးငွေကြေးဆိုင်ရာပညာရဲ့အကြောင်းအခမဲ့လေ့လာနိုင်မယ်အွန်လိုင်းသင်တန်းပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ငွေကြေးဆိုင်ရာပညာရဲ့တွေအကြောင်းအွန်လိုင်းကနေအခမဲ့သင်ယူနိုင်မယ်သင်တန်းကိုရိုးမဘန်နဲ့ Pretension မြန်မာတို့ပူးပေါင်းပံ့ပိုးကူညီမှုနဲ့အတူ Phandia Institute ကနေပြုလုပ်သွားမယ်လို့သိရပါတယ်စက်တင်ဘာလ28ရက်မှာအော်တိုဘာလ4ရက်အထိတပတ်တာအချိန်အတွင်းအွန်လိုင်းကနေအခမဲ့လေ့လာနိုင်မှာဖြစ်ပြီးတော့ COVID-19 ဖြစ်နေတဲ့ကာလမှာမြန်မာနိုင်ငံတနိုင်ငံလုံးရှိကျောင်းသားလူငယ်တွေလုပ်ငန်းခွင်ဝင်ရောက်နေသူတွေအသေးစားအလက်စားလုပ်ငန်းပိုင်ဆိုင်သူတွေဤပညာအခြေပြုစီးပွားရေးလုပ်ငန်းတည်ထောင်လို့သူတွေအားလုံးအကျိုးရှိစေဖို့အတွက်ရည်ရထားတဲ့အစီအစဉ်ဖြစ်တယ်လို့သိရပါတယ်ဒီအစီအစဉ်မှာငွေကြေးဆိုင်ရာပညာရပ်တွေအကြောင်းကိုနေပယ်အသီးသီးကနေအတွေ့အကြုံရှိအသိပညာရှင်အတတ်ပညာရှင်တွေထံကသင်ယူရမှာဖြစ်ပြီးတော့လက်ရှိမြန်မာနိုင်ငံရဲ့နေပယ်အသီးသီးကလုပ်ငန်းအတွေ့အကြုံများစွာကိုပိုင်ဆိုင်ထားတဲ့ငွေကြေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်မန်နေဂျာတွေ CEO တွေအစရှိတဲ့ပညာရှင်30နီးပါးကဝင်ရောက်ဆွေးနွေးသွားကြမှာပဲဖြစ်ပါတယ်။သင်ယူလို့သူတွေအနေနဲ့ရက်တစ်ပတ်လုံးသင်ယူစရာမလိုပဲနဲ့မိမိစိတ်ဝင်စားတဲ့ပညာရပ်တွေကိုနေ့ရက်အလိုက်ရွေးချယ်သင်ယူနိုင်မှာဖြစ်တယ်လို့သိရပါတယ်။ Webinar session တွေမှာလေ့လာနိုင်မဲ့ဘာသာရပ်တွေ Trainer တွေနဲ့နေ့ရက်တွေကို www.app.phandeyar.institute/ နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ရာသီဥတုပြောင်းလဲမှုသတင်းအချက်အလက်စင်တာကဏ္ဍကို Facebook ထည့်သွင်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ဒီနှစ်အတွင်း Facebook ဟာကိုယ်ပိုင်လုပ်ငန်းတွေမှာပြန်လည်တန့်စင်နိုင်တဲ့စွမ်းအင်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုတုံ့ညဖြစ်ဖို့အားထုတ်နေပါတယ်ဒါအပြင် Facebook ကသိပ္ပံအခြေခံသတင်းအချက်အလက်နဲ့လူတွေကိုဆက်သွယ်ပေးဖို့ Climate Science and Information Center ကဏ္ဍကိုလည်းမိတ်ဆက်လိုက်ပါတယ်။ Facebook ဟာ COVID-19 ကပ်ရောဂါတုံ့ပြန်ပေးမဲ့ Center မိတ်ဆက်အပြီးမှာတော့သတင်းအချက်အလက် Center အသစ်ကိုမိတ်ဆက်လိုက်ပါတယ်။အခု Center ကတော့ရာသီဥတုဆိုင်ရာသတင်းအချက်အလက်ကိုမှန်ကန်မြန်ဆန်စွာရရှိစေဖို့ဖြစ်တယ်လို့ Facebook ကထုတ်ပြန်ထားပါတယ်။လူ2ဘီလီယံကျော်ကို COVID-19 Response နဲ့ကျန်းမာရေးအာဏာပိုင်တွေကသတင်းရင်းမြစ်စီလမ်းညွှန်ထားတယ်လို့ Facebook ကပြောခဲ့ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။